အီရန်နိုင်ငံဘက်ကတည်းကအမေရိကန်တန်ယုံအပြင်ဘက်ခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားကြတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကဒီကနေ့မျက်ရည်ပုံနဲ့တုံပြီးတော့နှိမ်နင်းခဲ့ရပါတယ်။အီရန်နိုင်ငံကကြော်တော်နောက်ခံပေးထားတဲ့အီရန်နဲ့ဆီးရီးယားနိုင်ငံထက်ကအရက်ဖက်တက်ခရေးသမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကလေကြောင်းကထိုးစစ်ဆင်ခဲ့တဲ့အပေါ်ရှုံချတဲ့အနေနဲ့ထောင်နဲ့ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေကတန်ယုံအထက်ဝင်ပေါက်ကြီးရှိမှပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ဆန့်ကျင်ကာကွယ်နေကြတာပါ။ဆန္ဒပြသူတချို့ကတန်ယုံကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့မီးရှို့ဖို့လည်းကြိုးစားခဲ့တာပါ။ဆန္ဒပြပွဲတွေအခုလိုအချိန်မြင့်လာတာကြောင့်လုံခြုံရေးစိုးရိမ်ရတဲ့အတွက်အမေရိကန်သံအမတ်အပါအဝင်တန်ယုံဝန်ထမ်းတချို့တန်ယုံကနေဘေးလွတ်ရာကိုတင်ဆောင်ခဲ့ရတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူနှုတ်ဦးက Reuters သတင်းဌာနကိုပြောပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိတဲ့ Khatib Hezbollah အဖွဲ့ရဲ့လက်နက်တိုးလောင်းရုံနဲ့ကုတ်ကဲရေးစခန်းတွေကိုအမေရိကန်ကလေကြောင်းကနေပြီးခဲ့တဲ့တနင်္ဂနွေနေ့မှာထိုးစစ်ဆင်တက်ခဲ့ခဲ့တာကြောင့်အနည်းဆုံး25ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရာရခဲ့တာပါ။အမေရိကန်ရဲ့ထိုးစစ်တွေဟာအကြမ်းဖက်မှုမြောက်တဲ့လုပ်ရဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြစ်တင်ရှုံချခဲ့ပါတယ်။ပြီးခဲ့တဲ့မေလကစပြီးတော့အရှေ့အလယ်ပိုင်းဒေသကိုအမေရိကန်ကလေကြောင်းနဲ့ဒုံးယံကပ်ကွယ်ရေးစနစ်တွေနဲ့အတူစစ်သည်14,000ထပ်ပြီးတော့ပေးပို့ခဲ့တာပါ။အီရန်ရဲ့အချင်းချင်းမှုတွေတိုးလာတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ကအခုလိုစီးအင်အားတွေတိုးချဲ့နေတာလို့တာဝန်ရှိသူတွေကရှုံးမြင်ထားကြတာဖြစ်ပါတယ်။